ဒီနေ့နိုင်ငံတော်သမ္မတအင်ဒိုမှာသမ္မတဦးသိန်းစိန်ပါဝင်ပေါ့လေအင်္ဂလိပ်နိုင်ငံရေးပါတီခေါင်းဆောင်တွေနဲ့ဆွေးနွေးကြရမှာအင်္ဂလိပ်အနေနဲ့ပါတီများဝင်ရောက်ဆွေးနွေးပြခဲ့တာမျိုးရှိပါလေဗျ။
ခေါင်းစဉ်၃ခုထဲမှာတော့ပါတီပေါ့ဗျာဒီဟာတွေကဒီဟာတွေကတော်တော်ကျယ်ပြန့်ပါလေ။နိုင်ငံရေးဖြစ်စဉ်တို့ပါဦးလေအဲ့ဒါကတော့ငင်းချိုင်းနဲ့ပတ်သက်တော့လူအများကြီးဆွေးနွေးပါတယ်နော်။နောက်ရွေးကောက်ပွဲအောင်မြင်ဖို့ဆိုတာလည်းကျွန်တော်ပြောလိုက်ပါတယ်။ဒါရွေးကောက်ပွဲအောင်မြင်ဖို့ဆိုတာလို့လွတ်လပ်ပြီးတရားမျှတဖို့ကတော့လိုအပ်တာပေါ့ဒါပေမဲ့အဓိကအားဖြင့်ရှင်းသားမြင်သာရှိဖို့ transparency မရှိဘဲနဲ့ဘယ်လိုမှဒီရွေးကောက်ပွဲကအောင်မြင်မှာမဟုတ်ဘူးလို့
ဒီနေ့ဆွေးနွေးပွဲကိုအရင်ပြီးခဲ့တဲ့ဇန်နဝါရီလတုန်းကဒီလို48ပွင့်ဆိုင်ဆွေးနွေးခဲ့ရမှာပေါ့လေဒီနေ့ဆွေးနွေးပွဲကရော48ဦးစလုံးတက်ရောက်တာမျိုးရှိပါလားဗ
ျလဲကျွန်တော်ထင်ပါတယ်ဒီတော်တော်လေးစုံစုံလင်လင်တက်ရောက်တယ်နောက်ပြီးလူတိုင်းတက်တက်ကြွကြွနဲ့ပြောကြတယ်အချိန်ကြီးကနောက်ဆုံးကျွန်တော်တို့တတိယအကြိမ်ဆွေးနွေးတော့ကနေဆိုင်တော့အများကြီးခွာချပါတယ်အများကြီးအပြုတ်သဘောဆောင်ပါတယ်ဆွေးနွေးတဲ့လူတိုင်းလေတော့ကျွန်တော်ထင်ပါတယ်ဒီဟာကအများကြီးကောင်းတဲ့လားလားတော့ဆောင်နေပါတယ
်ကျွန်တော်တို့သိထားသလားဟိုကာကျုပ်တို့ဟိုဥက္ကဋ္ဌတို့မတက်ဘူးလို့သိရတယ်ဗျအငယ်အဲ့ဒါဘယ်လိုများတွေ့ပါလဲဗျအ
ဲ့ဒါကတော့ဗျာမပြောတတ်ဘူးဗျာသူတို့လည်းပဲနေမကောင်းလို့လားဗာလို့မပြောတတ်ဘူ
းအငယ်ဒီနေ့ဆွေးနွေးပွဲပေါ့လေသမရနိုင်ငံတော်သမရနေပြီးတော့ဗာဒီများထပ်ပြီးတော့ပြောသွားတာမျိုးဆွေးနွေးတာမျိုးရှိပါတယ်ဗျာ
သူကတော့အဓိကတော့ကျွန်တော်တို့ဒီငင်းချမ်းကြီးအတွက်သဘောတူညီချက်မူချမ်းပေါ့နော်အဲ့ဒါဒီပြုခဲ့နိုင်ပြီဖြစ်တဲ့အတွက်ကြောင့်တကယ်ကို NCA ဖိုင်းထိုးနိုင်အောင် Y1P မှာပူညီပေးကြပါတိုက်တွန်းပေးကြပါဆိုတဲ့အခြေအနေမျိုးသူကပြောသွားပါတယ်သူကခု6ပွင့်ဆိုင်ကိစ္စလည်းပဲသူလက်ခံပါတယ်တဲ့သူတို့မကြခင်ဆွေးနွေးပါမယ်တဲ့6ပွင့်ဆိုင်ကိစ္စလည်းပဲ
6ပွင့်ဆိုင်ကိုသူဘယ်နေ့ဆွေးနွေးမယ်လို့ပြောပါတာမျိုးရှိပါလေဗျ
ရဲ့နဲ့တော့မပြောခဲ့ဘူးနဲ့တူပါတယ်ကျွန်တော်မကြားလို့လားတော့မသိဘူ
းဟုတ်ကဲ့ငယ်အခုလိုပြေးကြပြီးတာကျေးဇူးပါဗျာဟုတ်ကဲ့
ဟုတ်ကဲ့ငယ်ဟုတ်ကဲ့